မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပထမဆုံးထွက်ပေါ်လာတဲ့ဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေဟာအပြင်းအဆင်ရောသတင်းဖော်ပြချက်တွေပါပြောင်းလဲသွားပါတယ်။စာနယ်ဇင်းအတိုင်းဝန်ကတော့ဒီပြောင်းလဲကိုကြိုဆိုလိုက်ကြပြီးနိုင်ငံပိုင်သတင်းစာတွေအနေနဲ့ပြည်သူဝန်ဆောင်မှုသတင်းစာစစ်စစ်ဖြစ်ဖို့နဲ့ပုဂ္ဂလိကသတင်းစာတွေဆက်လက်တည်မြဲရေးကိုလည်းတစ်ဖက်တစ်လမ်းကနေအားပေးတည်နေလို့ရှိနေကြပါတယ်။ဒီကြောင့်လို့တော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့မနေ့မိုးလင်းတာနဲ့ပြည်သူတွေချင်းချင်းကြားမှာရော Facebook အင်တာနက်စာမျက်နှာတွေပေါ်မှာပါလူအများဆွေးနွေးတဲ့အကြောင်းအရာကတော့အစိုးရပိုင်းကြေးမုံနဲ့မြမအလင်းသတင်းစာတွေရဲ့အပြောင်းလဲကိစ္စပဲဖြစ်ပါတယ်ဒါကတော့အစိုးရပိုင်းသတင်းစာတွေမှာတစ်ချိန်ကအတိုက်ခံအင်အားစုလို့ဆိုရမဲ့သူတွေရဲ့အတွေးအမြင်တွေကိုမထင်မှတ်ဖက်မြင်မြန်ဆန်ဆန်တွေးမြင်လိုက်ကြရတာပဲဖြစ်ပါတယ်ဒီကနေ့သတင်းစာတွေရဲ့အပြောင်းလဲနဲ့ပတ်သက်ပြီး7 day နေ့စဉ်သတင်းစာကပင်တိုင်ဆောင်ပါရှင်ကိုဝင်းစော်လက်ကအခုလိုပြောပါတယ်
။အမေပါရှိတာတော့သတင်းစာရဲ့အပြင်းအစင်ပေါ့။သတင်းစာရဲ့အပြင်းအစင်နောက်တစ်ခုကတော့ဂျွန်ဆန်မြူစီလေးနဲ့ဒီရဲ့အောင်ပွဲရောလူအောင်ပွဲဆိုတာကိုဒီကစေချာချင်းစေချာသူပြတဲ့ပုံမှာပေါ်ပြတာပေါ့။နောက်တစ်ခုကကျတော့ကိုမေးကိုနိုင်တို့ကဗျာဆရာကြည်အောင်တို့ကဗျာဒီမှာနောက်ကျတော့အောင်ကြီးတို့လိုကဗျာဟိုဟာဒီရဲ့တောင်းမကြီးအဲ့အမျိုးတွေပါလာတာပေါ့။နာချစ်တကြီးရဲ့ကြာရုပ်ပဲလေခရကုဆိုဆိုပြီးတော့နာချစ်ကုစားတင်လေဆိုတော့သင်္ကြန်ရပဲ
သတင်းစာဆရာဆရာကျော်ရင်မြင့်ကလည်းသတင်းစာတွေရဲ့အပြောင်းလဲနဲ့ပတ်သက်ပြီးသူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်ဒီသူလူကိုပို့ပြီးအကျိုးပြုတဲ့လမ်းကြောင်းကနေထုတ်ဝေလိမ့်မယ်လို့မျှော်လင့်ပါတယ်ဟိုတချင်တုန်းကဆရာဦးဝင်းတင်ရဲ့စကားပါပဲဟိုပြည်သူတွေရဲ့စကားပြန်ဆိုပြီးတော့ဦးဝင်းတင်ပြောခဲ့ပူပါတယ်ပြည်သူပြောချင်တာကိုလည်းအစိုးရကိုသတင်းစာတစ်ဆင့်ပြောမယ်အစိုးရပြောချင်တာကိုလည်းပြည်သူကိုသတင်းစာကတစ်ဆင့်သတင်းပေးမယ်အဲ့ဒီလိုကြားတဲ့ကပေါင်းကူအဖြစ်နဲ့အဲ့ဒီလိုအသွင်သဏ္ဍာန်ကိုပြောင်းသွားလိမ့်မယ်လို့ပြောလင့်ပါတယ်ဗျာ
သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကလည်းအစိုးရပိုင်းသတင်းစာတွေရဲ့အပြောင်းအလဲအပေါ်မှာအခုလိုသုံးသပ်ထားပါတယ
်ကျွန်တော်အမြင်မှာတော့လေအရင်တုန်းကဦးသိန်းစိန်ကြီးအစိုးရအဓိကထားပြီးပေါ်ပြတယ်အခုကတော့ NLD အစိုးရအဓိကထားပြီးပေါ်ပြတယ်ဆိုရင်တော့အဲ့ဒီဟာကဟိုအနှစ်သာမပြောင်းဘူးပေါ့နော်အဲ့ဒါဟိုအစိုးရပြောင်းလို့အကြောင်းအရပြောင်းသွားတဲ့သဘောပဲရှိမယ်။တကယ်တမ်းကျတော့ဟိုသတင်းစာကအများပြည်သူဝန်ဆောင်တဲ့သတင်းစာအဖြစ်နဲ့ဟိုတွင်ပြောင်းခြင်းတော့လူတွေရင်ဆိုင်နေရတဲ့ဟာတွေတစ်ခါလေမှအဲ့ဒါတွေကအစိုးရရဲ့ဟို policy ဝေဖန်တာလည်းဖြစ်ဖြစ်မယ်ပေါ်ဆောင်မှုတွေဝေဖန်တာလည်းဖြစ်ဖြစ်မယ်အဲ့ဒါမျိုးတွေဟိုပေါ်ပြနိုင်မှသာလျှင်တကယ်မြင့်တာအားဖြင့်ဟိုအများပြည်သူဝန်ဆောင်မှုဟို media အဖြစ်နဲ့ပြောင်းတာလို့ယူဆလို့ရတယ်
အစိုးရပိုင်းသတင်းစာတွေဟာအရင်ကတည်းကပုဂ္ဂလိကပိုင်းသတင်းစာတွေတဲ့စောင့်ရည်အရာရောဈေးကွက်အရာပါလွှမ်းမိုးထားရကအခုလိုလူများစိတ်ဝင်စားတဲ့သတင်းချက်လက်တွေကိုပုံမူဖော်ပြပေးလာမယ်ဆိုရင်စောင့်ရည်အရာပုံမူတိုးတက်လာပြီးပုဂ္ဂလိကသတင်းစာတွေအပေါ်မှာရိုက်ခတ်မှုရှိလာနိုင်ကြောင်းလည်းတွက်ဆကြပါတယ်ဆရာကျော်ရင်မြင့်ကတော့ပုဂ္ဂလိကသတင်းစာတွေဖွံ့ဖြိုးရေးအတွက်လည်းအစိုးရကအားပေးသင့်တယ်လို့ထောက်ပြပါတယ်
ပုဂ္ဂလိကသတင်းစာတွေကလည်းရှင်းတမ်းဖို့လိုအပ်ပါတယ်အဲ့ဒီတော့ပုဂ္ဂလိကသတင်းစာတွေဒီပုံနှိပ်ထုတ်ဝေဖို့လို့အတွက်လိုအပ်မဲ့စက်ကူမှင်ဆက်စတဲ့အပိုင်းနေမှာကောက်တဲ့အခွန်တွေကိုလုံးဝနှိမ့်ပါမကောက်ဘဲနဲ့ဒါမျိုးစပီးရည်ရှိတည်တမ်းမှုတွေအားပြရလဲကြပါတယ်အဲ့ဒီလိုလှုပ်ဆီချပါတယ်အခွန်ကောက်တွေပေါ့နော်အဲအစိုးရအနေနဲ့ဒီပုဂ္ဂလိကဖွံ့ဖြိုးဖို့လို့အတွက်လည်းအားပေးဖို့တာဝန်ရှိတယ်ဆိုတာကိုတော့မမေ့ရစီကြမှာဘူးရ
လက်ရှိအစိုးရတက်မှာပြည်ကြားရေးဝန်ကြီးအဖြစ်စာရေးဆရာသတင်းစာဆရာဦးဖေမြင့်ကတာဝန်ယူဆောင်ရွက်တာဖြစ်ပါတယ်အရင်အစိုးရရဲ့ပြည်ကြားရေးဝန်ကြီးဦးရထွတ်ကတော့အက်ဒီတာမူဝါဒသာပို့ပြီးလွတ်လပ်ခွင့်ရရင်ကျေးမုံနဲ့မြမအလင်းကဝန်ထမ်းတွေဟာပြောင်းလဲနိုင်စွမ်းရှိကြောင်းနဲ့အက်ဒီတာဆရာမူဝါဒတက်နဲ့ဆိုရင်ကျေးမုံနဲ့မြမအလင်းဟာဆောင်ရည်အရာရောစာနယ်ဇင်းအရည်အသွေးအရာပါအများကြီးတိုးတက်လာမယ်လို့ယုံကြည်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးထားပါတယ်